Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။ American ပြည်ထောင်စု Washington DC ကနေ2014ခုနှစ် August လ1ရက်တောက်ကြနေမနက်ခင်း VOA season တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းလိုမီတာ32 40နဲ့48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက် season မှုကတော့ကျွန်မနန္ဒာချက်ပါရှင်။
မင်္ဂလာပါခင်ဗျာကျွန်တော်ရန်နိုင်ပါ Israel နဲ့ Palestine တို့ကြားမှာ82နာရီကြာအပြစ်ရဆဲဖို့သဘောတူလိုက်ကြပြီဖြစ်ပါတယ် American နိုင်ငံသားရဲ့ John Kerry မြန်မာနိုင်ငံကိုတွားတဲ့အခါမှာဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေဦးစားပေးဆွေးနွေးဖို့ဘာသာရေးလွတ်လပ်မှုဆိုင်ရာအဖွဲ့အစည်းတွေကတောင်းဆိုလိုက်ပါတယ် Ukraine နိုင်ငံမှာဂျာဝင်ဆောင်ရွက်ခဲ့တဲ့ Russia အစိုးရရဲ့ဗန်တွေကိုဥရောပသမဂ္ဂကတန်ခတ်ပိတ်ဆို့မှုတွေလုပ်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကိုသားညုံနဲ့အတူအခုမနေ့မှပြောပြသွားမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေကြေညာပြီးနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့မြန်မာနိုင်ငံရဲ့လက်ရှိသွားနေတဲ့အသွင်ကူးပြောင်းရေးဖြစ်စဉ်နဲ့ပတ်သက်ပြီးတော့
Hopefully we will move into a national political dialogue phase where hopefully then the issues of
transition ICTJ အသွင်ကူးပြောင်းရေးတရားမျှတမှုဆိုင်ရာနိုင်ငံတကာလေးလာရေးဌာနရဲ့အခုလိုပြောကြားချက်တွေနဲ့အတူတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေရဲ့လိုက်စားထိပ်သီးဆွေးနွေးပွဲနောက်ဆုံးအခြေအနေတွေကိုလည်းပြောပြသွားဖို့ရှိပါတယ်ဒီလိုမြန်မာသတင်းဆောင်မတွေအပါအဝင်ဒေတာရင်းမှာတော့စစ်ပွဲအင်အားကြီးတရုတ်နိုင်ငံနဲ့ဗီယက်နမ်တို့ရဲ့အနာဂတ်ဆက်ဆံရေးဘယ်လိုဖြစ်လာနိုင်လဲတခါထိုင်းနိုင်ငံမှာယထာစနစ်အဆင့်မြင့်တင်မှုဒေါ်လာ23ဘီလီယံသုံးစွဲသွားမယ့်အကြောင်းတွေကိုအခုမနက်မှကြားရပါမယ်ရှင်အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညုံကအရင်ဆုံးကြေညာပေးပါမယ်
Israel နဲ့ Palestine တို့ကြားကြိုတင်သတ်မှတ်ချက်တစုံတရာမထားရှိပဲလူသားချင်းစာနာတဲ့အနေနဲ့82နာရီကြာအပြစ်ရဆဲဖို့သဘောတူညီခဲ့ကြတယ်လို့ American နဲ့ကုလသမဂ္ဂတို့ကကြေညာလိုက်ပါတယ်အပြစ်ခတ်ရဆဲရေးကိုဒေသစံတော်ချုပ်တောက်ချနေမနဲ့၈နာရီမှစတင်မှာဖြစ်ပြီးတော့ဒီကာလအတွင်းဂါဇာမှာရှိတဲ့ရဲသားတွေကိုစစ်ဘေးဒဏ်ကြောင့်အရန်ကိုလိုအပ်နေတဲ့အခွင့်အရေးတွေပေးသွားမှာဖြစ်တယ်လို့ American နိုင်ငံသားရေးဝန်ကြီး John Kerry နဲ့ကုလသမဂ္ဂအတွင်းမှူးချုပ် Ban Ki-moon ကပြောပါတယ်ဒါပြင်ခုလိုအပြစ်ခတ်ရဆဲရေးအချိန်ကာလအတွင်းဒီတိုက်ခိုက်မှုတွေအတွင်းသေဆုံးသွားတဲ့သူတွေကိုကြိုးရာတွေစားနပ်ရိက္ခာပြန်လည်ဖြည့်ဆည်းတာတွေနဲ့အဆောက်အုံတွေပြန်လည်ပြင်ဆင်တာတွေလုပ်ဖို့လဲအခွင့်အရေးရကြမှာဖြစ်ပါတယ်။ Israel နဲ့ Palestine ကိုယ်စားလှယ်အဖွဲ့ဟာရေရှည်အပြစ်ခတ်ရဆဲရေးကိစ္စကိုဆွေးနွေးဖို့အတွက်လဲ Cairo မြို့ကိုချက်ချင်းခီးနေကြမှာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီး John Kerry နဲ့အတွင်းမှူးချုပ် Ban Ki-moon ကပြောပါတယ်အပြစ်ခတ်ရဆဲရေးကိုလက်ခံကြောင်းဟမတ်ဘက်ကပြောလိုက်တဲ့ချိန်ထဲမှာပဲအစ္စရေးဘက်ကတော့ဒါနဲ့ပတ်သက်ပြီးတော့တစုံတရာပြောဆိုခြင်းတော့မရှိပါဘူး။ဒါပေမဲ့နှစ်ဖက်စလုံးကအပြစ်ရဖို့အတွက်သဘောတူတယ်ဆိုတာကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီး John Kerry ရော Mr. Ban Ki-moon ကပါအာမခံပြောကြားခဲ့ပါတယ်။ဂါဇာဒေသမှာနှစ်ဖက်အပြန်အလှန်တိုက်ခိုက်မှုတွေကြောင့် Palestine 1300ကျော်တိဆုံးပြီးတော့အစ္စရေးဘက်ကစစ်သား56ယောက်နဲ့အရဲသား3ယောက်တိဆုံးခဲ့ပါတယ်ခင်ဗျာ
။ယူကရိန်းနိုင်ငံရှေ့ချမ်းဒီမလေးရှားလေရင်ပြတ်ကျခဲ့တဲ့နေရာကိုကျွမ်းကျင်သူတွေပါတဲ့နိုင်ငံတကာအဖွဲ့တစ်ခွဲရောက်ရှိလာပြီးဖြစ်ပါတယ်။ခုထက်ရေးသဘုံတွေထိန်းချုပ်ထားတဲ့အဲ့ဒီနေရာတဝိုက်မှာတိုက်ပွဲတွေဖြစ်နေတာမို့လို့နိုင်ငံတကာစုံစမ်းရေးအဖွဲ့တွေအနေနဲ့အဲ့ဒီနေရာကိုရောက်ရှိဖို့ရက်အတန်ကြာကြိုးပမ်းခဲ့ရပြီးတဲ့နောက်အခုပထမဆုံးအကြိမ်ရောက်လာတာဖြစ်ပါတယ်။ Dash နဲ့ Australia ကျွမ်းကျင်သူ၄ဦးပါတဲ့အဲ့ဒီစုံစမ်းရေးအဖွဲ့ငယ်ဟာအဲ့ဒီနေရာကိုလမ်းကြောင်းတစ်တစ်ခုကနေတဆင့်ရောက်ရှိသွားတာဖြစ်တယ်လို့ OSC ခေါ်တဲ့ဒီဥရောပလူညိုရေးနဲ့ပူးပေါင်းဆောင်ရေးအဖွဲ့ကကြာသပတေးနေ့မှာကြေညာသွားပါတယ်။စုံစမ်းရေးအဖွဲ့ငယ်အဲ့ဒီကိုရောက်သွားတဲ့အတွက်လင်းပြတ်ကြတဲ့နေရာကအဓိကကြတဲ့အထောက်အထားပစ္စည်းတွေကိုစတင်ပြီးတော့စုဆောင်းနိုင်မှာဖြစ်တယ်လို့ပဲမတည်ရသေးတဲ့ရုပ်လောင်းကျွမ်းကြံတွေကိုလည်းစစ်ဆေးနိုင်မှာဖြစ်ပါတယ်ဒီစုံစမ်းရေးအဖွဲ့ဟာကနဦးလေးလာစုံစမ်းမှုတွေကိုလုပ်သွားမှာဖြစ်ပြီးတော့နောက်တစ်ချိန်ဖြစ်နိုင်သမျှမြန်မြန်လာနိုင်ဖို့လည်းမျှော်လင့်ထားတဲ့အကြောင်း OSC အဖွဲ့ကသူ့ရဲ့ Twitter လူမှုကွင်းရဲ့မှာရေးသားထားပါတယ်အခုလိုလင်းပြတ်ကြတဲ့နေရာကိုနိုင်ငံတကာစုံစမ်းမှုတွေလဲအောင်နိုင်ဖို့ဆိုပြီးတော့ Ukraine ဘက်ကတော့ဒီ Russia လိုလာတဲ့သဘုံတွေကိုတနေ့တာထိုးစစ်ဆစ်ဆင်မှုရန်နာထားမယ်ဆိုပြီးစာသာရေးနှင့်အစိုးရကကြေညာထားပါတယ်။စုံစမ်းရေးအဖွဲ့တွေဝင်ရောက်နိုင်ဖို့ဆိုပြီးတော့တိုက်ခိုက်မှုတွေကိုရပ်ထားဖို့ဒီကုလသမဂ္ဂအတွင်းမှုချုပ် Ban Ki-moon ကမြစ်တာရက်ခံခဲ့တဲ့အပေါ်အခုလိုတုံ့ပြန်ဆောင်ရွက်ခဲ့တာဖြစ်တယ်လို့ Ukraine ဘက်ကပြောဆိုပါတယ်ခင်ဗျာ
။ Ukraine နိုင်ငံရှေ့ပိုင်းမှာ Russia ဆိုရရဲ့ဂျာဝင်ဆောင်ရွက်မှုတွေကိုကန့်ကွက်တဲ့အနေနဲ့ဥရောပသမဂ္ဂက Russia ဘဏ်၅ခုကိုတန်ခတ်ပိတ်ဆို့မှုတွေလုပ်လိုက်ပါတယ်။အဲ့ဒီဘဏ်တွေအနေနဲ့ဥရောပရဲ့ငွေကြေးဈေးကွက်ကိုဝင်လို့မရအောင်ကန့်သတ်လိုက်တာဖြစ်တယ်လို့ EU ကပြောပါတယ်။အခုလိုလှုပ်လိုက်တဲ့အတွက်အားနဲ့နေတဲ့ရုရှားနိုင်ငံရဲ့စီးပွားရေးကိုပို့ပြီးတော့လည်းအထိနာစေမှာဖြစ်ပြီးတော့စီးပွားရေးကျဆင်းမှုပြဿနာနဲ့ရင်ဆိုင်လာရနိုင်တယ်လို့တချို့အကဲကတ်တွေကပြောပါတယ်အဖွဲ့ဝင်28နိုင်ငံပါဝင်တဲ့ EU ကအခုသတင်းပတ်အစောပိုင်းမှာတန်ခတ်ပိတ်ဆို့ ပိတ်ဆို့မှုတွေလုပ်ဖို့တောင်းဆိုခဲ့တာဖြစ်ပြီးတော့ဒဏ်ခတ်ပိတ်ဆို့မှုတွေလုပ်မဲ့ဘဏ်၅ခုကိုကြာသပတေးနေ့မှာအမည်စင်ထုတ်ပြန်ခဲ့တာပါ။အဲ့ဒီဘဏ်တွေကတော့ရုရှားနိုင်ငံရဲ့အကြီးဆုံးဘဏ်ဖြစ်တဲ့ Sber Bank အပါအဝင် Gazprom Bank, Rosselcost Bank နဲ့ VTB Bank နဲ့နောက်တစ်ခုဖြစ်ပါတယ်။ရုရှားစိုးရပိုင်ဘဏ်တွေဟာပြီးခဲ့တဲ့နှစ်တုန်းကအမေရိကန်ဒေါ်လာ21ဘီလီယံအကျွေးတင်နေပြီးတော့အဲ့ဒီကတဝက်လောက်ဟာဥရောပဘဏ်တွေကိုဖြစ်တယ်လို့ရုရှားဘက်ကထုတ်ပြန်ပါတယ်။ဒဏ်ခတ်ပိတ်ဆို့မှုကနေဘလို့အကျိုးဆက်တွေကြရရိုက်ခတ်မှုတွေရှိမယ်ဆိုတာကိုတော့ချက်ချင်းရှင်းရှင်းလင်းလင်းမသိရသေးပဲနဲ့အဲ့ဒီဘဏ်၅ခုရဲ့လက်အောက်ခံကုမ္ပဏီတွေကတော့ဒဏ်ခတ်ပိတ်ဆို့မှုကနေကင်းလွန်မှာဖြစ်တယ်လို့ပြောပါရယ်။ဒါပြင်ဥရောပရဲ့ထိပ်တန်းလူခွင့်ရေးတရားရုံးကလည်းကြာသပတေးနေ့မှာရုရှားစိုးရကိုအမေရိကန်ဒေါ်လာ 1.5 ဘီလီယံပေးဖို့အမိန့်ချမှတ်လိုက်တာကြောင့်ရုရှားစီးပွားရေးကိုထပ်ပြီးတော့အထိနာစီမှာလည်းဖြစ်ပါရယ်ခင်ဗျာ။
အီဘိုလာဗိုင်းရပ်စ်ကူးစက်ခံထားပြီးတော့ဖျားနာနေတဲ့ဒီလီဘရီးယားမှာရှိတဲ့အမေရိကန်နှစ်ဦးအမေရိကန်ပြန်ခေါ်နိုင်ဖို့အတွက် CDC ရောဂါထိန်းချုပ်ရေးကာကွယ်ရေးဌာနတွေနဲ့အတူဆောင်ရွက်နေတယ်လို့အမေရိကန်နိုင်ငံရေးဌာနကပြောပါရယ်သူတို့ကိုပြန်လည်ခေါ်ထုတ်နိုင်မဲ့ဖြစ်နိုင်ခြေတွေကိုကူညီဆောင်ရွက်သွားနိုင်ဖို့လီဘရီးယားနိုင်ငံကိုဒီထိတ်တန်းဆေးဘက်ဆိုင်ရာကျွမ်းကျင်သူတူဆီလွတ်လိုက်ပြီလို့လည်းနိုင်ငံရေးဌာနပြောခွင့်ရအမျိုးသမီးကပြောသွားပါရယ်တက်ဆက်စ်ပြည်နယ်မှာရှိတဲ့ဆရာဝန်ဖြစ်သူဒေါက်တာကန်ဘရန်လီနဲ့မြောက်ကိုရီးလိုင်းနားပြည်နယ်ကတာနာပြုနန်စီရိုက်ဘိုးတို့နှစ်ဦးစလုံးဟာလီဘရီးယားဆေးရုံတရုံမှာဒီအီဘိုလာလူနာသည်တွေကိုအကူအညီပေးနေတဲ့ဒီဗိုင်းရပ်စ်ပိုးကူးစက်ခံခဲ့ရတာဖြစ်ပါတယ်။သူတို့ကိုပြန်ခေါ်ထုတ်မယ်ဆိုလို့ရှိရင်သတိပြုရမယ့်အချက်အားလုံးကိုစူးစမ်းလေ့လာနေပြီးတော့တယ်လာတဲ့လမ်းမှာရောအမေရိကန်ပြည်အောင်စုရောက်ရင်ရောသူတို့ကိုတီးကြားခွဲထုတ်ထားမှာဖြစ်တယ်လို့နိုင်ငံရေးဌာနကပြောပါတယ်။သူတို့နှစ်ဦးစလုံးဟာအခုဒီလီဘရီးယားမြို့တော်မှာရှိပြီးတော့စိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့သိရပါတယ်ခင်ဗျာ။
UAE American တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဖီဝီကနေတောက်ကြနေမနေ့ဖက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်မြန်မာနိုင်ငံမြောက်ပိုင်းအိန္ဒိယနယ်စပ်နာမှာတရားမဝင်လက်နက်မောင်းခိုးကူးခဲ့တဲ့တရုတ်နိုင်ငံသား၈ယောက်ကိုမြန်မာတရားရုံးကနှစ်ရှည်ထောင်ဒဏ်တွေချမှတ်လိုက်ပါတယ်အဲ့လူတွေကိုပြီးခဲ့တဲ့ဧပြီလကလက်နက်တွေလက်ပစ်ဘုံတွေကြီးကားတွေကြီးစံတွေနဲ့ဖမ်းမိခဲ့တာဖြစ်တယ်လို့ပြည်တွင်းသတင်းတော်တူက VOA ကိုအတည်ပြုပြောကြားပါတယ်မန္တလေးမြို့အနောက်မြောက်ဘက်ကမိုင်တရာလောက်မှာအဲ့လူတွေကိုတရားရုံးတင်စစ်ဆေးခဲ့ပြီးတော့တရားရုံးတင်စစ်ဆေးမှုကိုတော့အသေးစိတ်ထုတ်ပြန်ပြောဆိုခြင်းမရှိပါဘူးအဲ့လူတွေဟာလက်နက်ရောင်းဝယ်သူတွေဖြစ်နိုင်တယ်လို့ပြည်တွင်းသတင်းတော်ဆိုင်းမင်းက VOA မြန်မာပိုင်းကိုပြောပါတယ်အဲ့လူတွေတဲက9ယောက်ကိုထောင်ဒဏ်73နှစ်ချမှတ်လိုက်ပြီးတော့နောက်ဆုံးတစ်ယောက်ကိုတော့ထောင်ဒဏ်10နှစ်ချလိုက်ပါတယ်လက်နက်တွေကိုသကိုင်းတိုင်းတမူးမျိုးကစန္ဒကူးရက်ွက်အတွင်မှာပြီးခဲ့ဧပြီလဇန်ပိုင်းတုန်းကဖမ်းဆီးခဲ့ပြီးတော့အဲ့လူတွေကိုတော့တမူးမျိုးနာမှာကားနဲ့ထွက်ပြေးစဉ်လိုက်လံဖမ်းဆီးခဲ့တာလည်းဖြစ်ပါတယ်အိန္ဒိယမြန်မာနယ်စပ်တမူးဒေသဘက်မှာမြန်မာအစိုးရနဲ့အိန္ဒိယအစိုးရကိုစန့်ကျင်တော်လန်တဲ့လူမျိုးစုလက်နက်ကိုင်အဖွဲ့တွေအခြေစိုက်လှုပ်ရှားနေတာဖြစ်တယ်လို့မူရစေဝါနဲ့လက်နက်မောင်းခိုးကုန်ကူးမှုတွေလည်းအများပြားရှိတဲ့နေရာဖြစ်တယ်လို့လူသိများတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်နိုင်ငံဝန်ကြီးဂျွန်ကယ်ရီမြန်မာနိုင်ငံကိုအခုလာဇန်တွားရောက်တဲ့အခါမှာမြန်မာအစိုးရရဲ့ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေကိုဦးစားပေးဆွေးနွေးဖို့ဆိုပြီးတော့အမေရိကန်မှာခြေစိုက်တဲ့ဒီဘာသာရေးဆိုင်ရာအဖွဲ့အစည်းအသင်းပင်းတွေလူ့ခွင့်ရေးအဖွဲ့အစည်းတွေကစုပြီးတော့နိုင်ငံဝန်ကြီးကယ်ရီထံကိုစာရေးသားတောင်းဆိုထားပါတယ်မြန်မာနိုင်ငံတွင်းပြည်ပြင်ပြောင်းလဲမှုတွေရှိတယ်ဆိုပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအပအဝင်အတော်လေးကိုစိုးရိမ်မကင်းဖြစ်စရာကောင်းတဲ့အခြေအနေတွေထဲမှာဘာသာရေးအရာကဲဆတ်မှုတိုးမြင့်လာတာဖြစ်တယ်လို့အဲ့ဒီဖွဲ့စည်းတွေကဆုပြီးတော့ဒီမစ္စတာကယ်ရီတန်ပြပို့တဲ့စာရဲမှာဖော်ပြပါရတယ်။အဓိကချက်ကတော့ဒီရခိုင်ပြည်နယ်အတွင်းရိုင်ဂျာမွတ်စလင်တွေကိုပြစ်မှတ်ထားကြမ်းဖက်မှုတွေဖြစ်ခဲ့တာအပြင်ပြီးခဲ့တဲ့ဒီမိထီလာအုတ်ကန်လာရှိုမန်လေးမျိုးတွေကဘာသာရေးလူမျိုးရေးအကြမ်းဖက်မှုတွေကိုထောက်ပြဖော်ပြပါရတယ်။ဒါပြင်ယုံကြည်မှုဘာသာအကူပြောင်းဆိုင်ရာတင်းကျပ်တဲ့ဥပဒေကြမ်းတွေကိုလည်းအတည်ပြုနိုင်ဖို့မြန်မာဆွေရကလွှတ်တော်ကိုတင်ပြထားတယ်လို့ဆိုပါတယ်။ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်ဒီလက်မှတ်ပေါင်း22ခုပါတဲ့အဲ့ဒီစာထဲမှာမြန်မာဆွေရအနေနဲ့ဒီဥပဒေကြမ်းတင်သွင်းမှုကိုပယ်ဖျက်ပြီးတော့ဘာသာရေးကြမ်းဖက်မှုတွေဖြစ်စေတဲ့အကြောင်းရပ်တွေကိုအရေးယူကင်တွယ်နိုင်ဖို့ဖိအားပေးသွားရေးမစ္စတာကယ်ရီကိုသူတို့တိုက်တွန်းထားပါတယ်။လက်မှတ်ထိုးထားတဲ့အထက်မှာတော့ဒီမြန်မာရေးကိုဒီဇိုင်းမမတ်ဆောင်ရနေတဲ့ CSW တကမာလုံးဆိုင်ရာဒီခရစ်ယာန်သွေးစည်းညီညွတ်ရေးအဖွဲ့ဆိုတဲ့လူခွင့်ရေးအဖွဲ့စည်းလည်းပါပါတယ်။နိုင်ငံကြီးဝန်ကြီးကယ်ရီဟာအခုဒီဩဂတ်လဇန်းနေ့မှာမြန်မာနိုင်ငံမှာကျင်းပမယ့်အာဆီယံဒေသတွင်းအစည်းအဝေးကိုတက်ရောက်ဖို့ရှိနေတာပါ။ဝန်ကြီးကယ်ရီအနေနဲ့မြန်မာနိုင်ငံကိုရောက်တဲ့အခါမှာလက်ရှိမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးမှာရှိနေတဲ့စိန်ခေါ်အကဲစမ်းချက်တွေကိုလေ့လာစူးစမ်းသွားဖို့ရှိတယ်လို့တနေ့တော့ကပဲဒီအရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံကြီးဝန်ကြီးဒန်နီယယ်ရက်ဆယ်ကပြောခဲ့ပါရယ်။ တမရဥပမာဟာလည်းမြန်မာနိုင်ငံမှာဒီလာမယ့်နိုဝင်ဘာကျင်းပမယ့်အရှေ့အာရှနိုင်ငံများထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့ရှိနေတာပါခင်ဗျာ
ထိုင်ဝမ်ရဲ့စိတ်ကမ်းမြို့ဖြစ်တဲ့ခေါရှွန်းမြို့တဝက်မှာဂျာသရီနေနောင်ပိုင်းကဒဏ်ငွေပောက်ခွဲမှုတွေဖြစ်ပြီးတော့15ရောက်ထပ်မင်းသေးဆုံးပြီး200ကျော်ဒဏ်ရာရသွားခဲ့ပါတယ်လူ 1.8 သန်းရှိတဲ့အဲ့ဒီမြို့မှာပောက်ခွဲမှု5ကြိမ်ထပ်မင်းဖြစ်ခဲ့ပြီးတော့ထိုင်ဝမ်တပ်ဖွဲ့ဝင်ရာပေါင်းများစွာကကယ်ဆယ်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေတယ်လို့ထိုင်ဝမ်ဝန်ကြီးချုပ်ဂျန်ယီဟွာကပြောပါတယ်ဒီပောက်ခွဲမှုတွေဟာရှန်ဇန်ခရိုင်ကရေစိုးထုတ်တဲ့စနစ်မှာဒဏ်ငွေယူဆိတ်မှုကြောင့်နဲ့ပတ်သက်နေတယ်လို့သမရမအရင်ကျူပြောတာကိုကိုးကားပြီးတော့တိုက်ပေဘဟုသတင်းအေဂျင်စီကပြောပါတယ်။ဒါမဲ့ပောက်ကွဲမှုဘာကြောင့်ဖြစ်တယ်ဆိုတာကိုချက်ချင်းအတည်ပြုလို့မရနိုင်သေးပဲ။တောက်ကြနေအစောပိုင်းကလည်းကယ်ဆယ်ရေးနဲ့ရှာဖွေရေးလုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်နေတယ်လို့တိုက်ပေဘဟုသတင်းအေဂျင်စီကသတင်းထုတ်ပြန်ပါတယ်။ခရိုင်တွင်းကလမ်းတွေပေါ်မှာမီးတွေအကြီးအကျယ်လောင်နေတာတွေပောက်ကွဲမှုတွေဖြစ်တဲ့နာကလမ်းတွေပေါ်မှာကားတွေပျက်စီးပြီးတော့ပြန့်ကျဲကုန်တာတွေကိုပြည်တွင်းရုတ်တံအစီအစဉ်တွေကပြပါတယ်။ပောက်ကွဲမှုကအာအယံပြင်းတာကြောင့်နေရာအတော်များများမှာလည်းတစ်ပင်တွေလဲပြီးတော့မှန်ပတင်းတွေကွဲကုန်တယ်လို့သတင်းတွေကဖော်ပြပါတယ်ခင်ဗျာ Direct from Washington The
Voice of America The Away ထိတ်တဲရောမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညုံကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်VOA ကနေခုထုတ်လွှင့်ပေးနေတဲ့ဒီစီစဉ်ကိုလိုင်းနိုမီတာ32 kHz ကို32ကလိုင်းနိုမီတာ40 kHz 4433ညာနဲ့လိုင်းနိုမီတာ48 kHz 6185တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA အင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းလွှင့်နေတဲ့ချိန်နဲ့တပြိုင်တည်းဓာတ်ရိုက်နားဆင်နိုင်ကြပါရဲ့ရှင်အခုသတင်းဆောင်မတွေကိုအလှည့်ပေးပါရစေအရင်ဆုံးတော့မြန်မာနိုင်ငံအသွင်ကူးပြောင်းရေးနဲ့ဆိုင်တဲ့သတင်းကိုပြောပြပါမယ်သမရဦးသိန်းစိန်အစိုးရလက်ရှိသွားနေတဲ့အသွင်ကူးပြောင်းရေးဖြစ်စဉ်မှာပထမအဆင့်အနေနဲ့တနိုင်ငံလုံးအတိုင်းအတာပြစ်ခတ်ရဲစဲရေးရဖို့ဖြစ်ပြီးအဲ့ဒီကတဆင့်နိုင်ငံရေးဆွေးနွေးပွဲတွေမှာအသွင်ကူးပြောင်းရေးဆိုင်ရာတရားမျှတမှုကိုရှာဖွေနိုင်မဲ့အဆင့်ရောက်လာနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်း ICTJ နိုင်ငံတကာလေးလံရေးဌာနကပြောပါတယ်ပြီးခဲ့တဲ့အပတ်အတွင်း ICTJ ရဲ့အစီရင်ခံစာထွက်လာပြီးမှအဲ့ဒီလိုပြောခဲ့တာပါအပြည့်အစုံကိုကိုညံဝင်းအောင်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင
်အတင်းဆောင်မခံတဲ့မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးလမ်းကြောင်းမှာတရားမျှတမှုဖော်ဆောင်နိုင်မဲ့နည်းလမ်းတွေကိုရှာဖွေခြင်းဆိုတဲ့ခေါင်းစဉ်နဲ့ International Center for Transitional Justice ICTJ လို့ခေါ်တဲ့အသွင်ကူးပြောင်းရေးတရားမျှတမှုဆိုင်ရာနိုင်ငံတကာလေ့လာရေးဌာနကမြန်မာနိုင်ငံအတွင်း6နှစ်ကြာသူတို့လေ့လာခဲ့တဲ့အချက်တွေပေါ်အခြေခံပြီးဇူလိုင်လ22ရက်နေ့ကအစီရင်ခံစာထုတ်ပြန်ခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာတနနိုင်ငံလုံးဆိုင်ရာအပြစ်ရပ်ပြီးနိုင်ငံရေးဆွေးနွေးပွဲတွေဖြစ်လာနိုင်ဖို့မျှော်လင့်ထားကြောင်း ICTJ အဖွဲ့ကပြောပါတယ်မကြသေးမီကမှမြန်မာနိုင်ငံကိုတွားရောက်ခဲ့သူ ICTJ လေ့လာရေးအဖွဲ့ရဲ့လက်ထောက်အစီအစဉ်ဒါရိုက်တာအန်နာမာရီယန်ရော့ကာတဲလိုကပြောလိုက်တာပါ
Hopefully we will move into a national political dialogue phase where hopefully then the issues of transitional justice that have been momentarily parked
တနိုင်ငံလုံးတိုင်းတာနိုင်ငံရေးဆွေးနွေးပွဲတွေဟာအသွင်ကူးပြောင်းရေးဆိုင်ရာတရားမျှတမှုရှာဖွေတဲ့အဆင့်ကိုရောက်လာလိမ့်မယ်လို့ကျမတို့မျှော်လင့်ထားပါတယ်ဦးစားပေးကတော့စစ်ပွဲတွေရက်ပြီးအပြစ်ခတ်ရစဲရဖို့ပါဒါပေမဲ့နောက်ဆုံးမှာတော့ပြီးခဲ့တဲ့အတိတ်ကာလကလူခွင့်ရချိုးဖောက်မှုတွေကိုပြန်လည်လေးနဲ့သုံးသက်တဲ့အဆင့်ရောက်လာမယ်လို့မျှော်လင့်ထားပါတယ
်ပြီးခဲ့တဲ့လတွေအတွင်းသတင်းတောက်တွေကိုနှစ်ရှည်ထောင်တန်းတွေချမှတ်ခဲ့တာမန္တလေးမှာမု슬လင်ဆန့်ကျင်ရေးအကြမ်းဖက်မှုတွေပြန့်နေတာကိုကြည့်ရင်ဒီမိုကရေစီအသွင်ကူးပြောင်းရေးအာမခံချက်မရှိသေးသလိုမြန်မာနိုင်ငံသားတွေဟာလည်းနိုင်ငံရေးဖိနှိပ်မှုတွေအောက်မှာဆက်လက်နေထိုင်ရဆဲဖြစ်တယ်လို့အစိုးရခန်းစားကဆိုပါတယ်မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးဖြစ်စဉ်ကိုအကူအညီပေးနေကြတဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့အခမ်းအကဏ္ဍနဲ့ပတ်သက်ပြီးလဲရော့ကာတဲလိုက ICTJ အဖွဲ့ရဲ့သဘောထားကိုအခုလိုထောက်ပြပါဗျာ
The international community at large to whenever a developing programming to use some leverage the international standards that have been universally accepted and applied in many
ညနေနဲ့ဒီမိုကရေစီအတွင်းကူပြောင်းရေးဖြစ်စဉ်တွေကိုနိုင်ငံတကာအဖွဲ့အစည်းတွေကကူညီတဲ့အခါသူတို့ငွေကြေးထောက်ပံ့နိုင်တည်ထားရမှာကအသွင်ကူးပြောင်းရေးအဆင့်တိုင်းမှာလူခွင့်ရေးပေါ်တာဝန်ခံမှုဘလောက်ရှိတယ်လဲဆိုတာတွေကိုနိုင်ငံတကာစံနှုန်းတွေနဲ့အကဲဖြတ်ပြီးရှေ့ဆက်ကူညီဖို့တင့်မတင့်ဆုံးဖြတ်ဖို့လိုပါတယ
် ICTJ လေ့လာရေးအဖွဲ့ရဲ့အစိုးရခန်းစားထဲမှာတော့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးဖြစ်စဉ်မှာဘယ်လိုတရားမျှတမှုရှိအောင်လုပ်သင့်တယ်လဲဆိုတဲ့အချက်တွေကိုအကြံပြုထားပါတယ်ဥပမာအားဖြင့်ကလေးစစ်သားတွေရဲ့ဘဝပ ပြန်လည်နလန်ထူရေးအတွက်ဘယ်လိုပြည့်စုံပြောထောင်ကြမလဲဆိုတဲ့အစီအစဉ်မျိုးတွေကိုပြောထားတာပါ ICTJ အဖွဲ့ဟာနိုင်ငံရေးပဋိပက္ခတွေဖြစ်ပြီးလူအခွင့်အရေးအချို့ပေါက်ခံရတဲ့နိုင်ငံတွေမှာသက်ဆိုင်ရာအစိုးရတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကမူဝါဒချမှတ်သူတွေတာဝန်ရှိသူတွေကိုအကြံပေးနေတဲ့အဖွဲ့ဖြစ်သလိုလူအခွင့်အရေးချိုးပေါက်ခံရတဲ့လူအဖွဲ့အစည်းတွင်တရားမျှတမှုရှိလာအောင်ထောက်ပြအကြံပေးနေတဲ့အဖွဲ့လည်းဖြစ်ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြခဲ့တာဖြစ်ပါတယ်။ဒေတာရင်းအခြေအနေတွေကိုမပြောခင်အခုဆက်ပြီးတော့အစိုးရနဲ့ပြစ်ခတ်ရဲဆဲနိုင်မှုအတွက်တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားဆွေးနွေးကြတဲ့နောက်ဆုံးအခြေအနေတွေကိုကြည့်အောင်ပါ။တရုတ်မြန်မာနယ်စပ်ကကချင်လူမျိုးရေးအဖွဲ့ KIO ဌာနချုပ်ရှိရာလိုင်စာမှာကျင်းပခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေရဲ့ထိပ်သီးဆွေးနွေးပွဲဟာမနေ့ကပြီးဆုံးသွားပြီးအဓိကကျတဲ့အချက်၄ချက်ကိုသဘောတူဆုံးဖြတ်ခဲ့ကြပါတယ်။ဒီဆုံးဖြတ်ချက်တွေဟာအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးရာမှာညှိနှိုင်းရခက်ခဲနေတဲ့အခြေအနေတွေကိုကျော်လွှားပြီးစက်တင်ဘာလလောက်မှာတပြည်လုံးအပြစ်ခတ်ရဲဆဲရေးအတွက်လက်မှတ်ရေးထိုးနိုင်မယ်လို့ယူဆထားကြပါတယ်။အပြည့်အစုံကိုတော့ VOA သတင်းတော်ကိုမိုးစော်ကလိုင်စာမျိုးကနေပြီးတော့သတင်းပေးပို့ထားပါရရှင
်။ဟုတ်ကဲ့တိုင်းသားလက်နက်ကိုင်အဖွဲ့၁၈ဖွဲ့ပါဝင်ပြီး၂ရက်ကြာကျင်းပခဲ့တဲ့တိုင်းသားလက်နက်ကိုင်အဖွဲ့ရဲ့ထိပ်သီးဆွေးနွေးပွဲဟာကြာသပတေးနေ့ညနေ၆နာရီလောက်မှာပြီးဆုံးသွားခဲ့ပါတယ်။ဒီကနေ့ဆွေးနွေးပွဲမှာသဘောတူညီခဲ့တဲ့အဓိကဆုံးဖြတ်ချက်တွေကို NCCT ခေါ်တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရစေးရေးညှိနှိုင်းအဖွဲ့ဝင်ဒေါက်တာစလိုင်းလျံမိုးစက်ခေါင်းကအခုလိုပြောပါတယ်
။ဆိုတော့ကျွန်တော်တို့ရဲ့ထိပ်သီးစည်းဝေးမှာအဓိကကြီးကြီးတဲ့ဆုံးဖြတ်ချက်၄ချက်ချမှတ်နိုင်တယ်။ဆုံးဖြတ်ချက်ချမှတ်တဲ့ထဲမှာအကြီးကြီးတာကတော့ကျွန်တော်တို့ NCCT နဲ့အစိုးရဖက်ပေါ့နော် UPWC ဆက်လက်ဆွေးနွေးတဲ့ခါကြလို့ရှိရင်မူပိုင်းဆိုင်ရာကိစ္စအခက်အခဲတွေပါလိမ့်ရှိလို့ရှိရင်ညှိနှိုင်းဖိစင်းနိုင်မဲ့နီလန်တွေကိုရန်ရတွေကိုကျွန်တော်တို့ဖန်တီးလိုက်ပါတယ်အဲ့ဒါတော့ကျွန်တော်တို့ NCCT ဖွဲ့ဝင်တီတီတွေကိုဘလူဆက်သွေးပြီးတော့ဆောင်ရွက်ပြီးတော့ဖိစင်းရမယ်ဆိုတာရဲ့တိုင်းရင်းသားလက်နက်ကိုင်တော်လိုင်းရဲ့အဖွဲ့အစည်းတီတီရဲ့ထိပ်တီးတွေဖြစ်တဲ့ဥက္ကဋ္ဌများတော့မဟုတ်အတွင်းရင်မှုချုပ်များပါဝင်တဲ့ထိပ်တီးအစည်းအဝေးကိုလူအရင်လူအပ်တယ်လို့အမြန်ဆုံးခေါ်ယူဖို့ကိုလည်း NCCT ကို mandate ပေးထားပါတယ်
နောက်ဆုံးဖြတ်ချက်တွေကတော့ NCCT ကိုလုပ်ငန်းလိုအပ်ချက်အရာအလုပ်အဖွဲ့တွေဖွဲ့စည်းခွင့်ပေးတာပါဝင်ပါတယ်။ဒီအလုပ်အဖွဲ့တွေမှာအပြည့်ခတ်ရစဲရေးပူးပေါင်းဆောင်ကြည့်ရေးနှစ်ဖက်တက်တွေလိုက်နိုင်ရမယ်စစ်တီတော်ကျင့်ဝတ်ရေးဆွဲရေးနိုင်ငံရေးတွဲဆုံဆွေးနွေးရေးအတွက်မူပေါင်းချမှတ်ရေးစတာတွေပါဝင်ပါတယ်။နောက်ဆုံးဖြတ်ချက်တစ်ခုကတော့အဖွဲ့ဝင်သစ်တွေဖိတ်ခေါ်ဖို့အတွက် NCCT ကဆုံးဖြတ်ဆောင်ရွက်ဖို့ထိပ်သီးဆွေးနွေးပွဲကလုပ်ပိုင်ခွင့်ပေးအပ်လိုက်တာဖြစ်ပါတယ်။ဒီကနေ့ပြီးဆုံးသွားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ထိပ်သီးဆွေးနွေးပွဲကပြင်းစင်အတီးပြုတ်လိုက်တဲ့တပြည်လုံးဆိုင်ရာအပြစ်ခတ်ရစဲရေးစာချုပ်မူကြမ်းဟာအစိုးရနဲ့ဆွေးနွေးရမှာအောင်မြင်လိမ့်မယ်လို့လည်းယုံကြည်ကြောင်းဒေါက်တာစလိုင်းလျံမိုးစခေါင်းကပြောပါတယ
်။ဒီအခုအတီးပြုတ်ပေးလိုက်တဲ့ NCCT နဲ့အစိုးရဖက်ကပေါ့နော်။နှစ်ဖက်စလုံးပူးပေါင်းပြီးတော့ရေးလိုက်တဲ့ single tax ဒုတိယမူကြမ်းကိုသူတို့ပြင်ဆင်ချက်တွေနဲ့တူအလုပ်ပေးတဲ့ဟာကိုကျွန်တော်တို့အစိုးရနဲ့တွားခိမယ်အဲအဲ့ဒါနဲ့ဆိုရင်တော့ကျွန်တော်တို့ Oculus Lab နဲ့ Oculus Lab တွင်မှဆွေးနွေးမယ် NCCT နဲ့ UPWC စီဝေးမှဆိုရင်တော့ကျွန်တော်တို့အများကြီးအဆင့်တွေကြော်သွားနိုင်မယ်တနိုင်ငံလုံးပြည်ခါကျစေးသဘောတူစာချုပ်ဆွနိုင်ဖို့တွေလည်းနှိစမှုတွေရှိလာပြီလို့ကျွန်တော်အဲ့လိုပဲပြောချင်ပါတယ
်ဒီပြင်ဆင်ချက်တွေကတော့အခြေခံမူဖြစ်တဲ့ဒီမိုကရေစီရဲ့ဒန်းတို့ညီမျှရေးကိုပိုင်ပြဋ္ဌာန်းခွင့်ရရှိရေးကိုအခြေခံတဲ့ Federal ပြည်ထောင်စုတည်ဆောက်ရေးနိုင်ငံရေးတွဲဆုံဆွေးနွေးရေးဆိုင်ရာမူပေါင်းချမှတ်ရေးဂျာကာလာအစီအစဉ်နိုင်ငံရေးဆွေးနွေးပွဲကျင်းပပုံကျင်းပနည်းနဲ့တပြည်လုံးပြည်ခတ်ရစဲရေးအတွက်တပ်ပိုင်းဆိုင်ရာကိစ္စရပ်တွေဆိုတဲ့အချက်တွေပါဝင်တာဖြစ်ပါတယ်တိုင်းဒေသလက်နက်ကိုင်အဖွဲ့ရရဲ့ထိပ်သီးဆွေးနွေးပွဲကအတည်ပြုလိုက်တဲ့စာချုပ်မူကြမ်းကိုနှစ်ဖက်ဆွေးနွေးပြီးရင်တော့လာမယ့်နှစ်လလောက်အတွင်းမှာတပြည်လုံးပြည်ခတ်ရစဲရေးကိုလက်မှတ်ရေးထိုးနိုင်မယ်လို့လည်းဒေါက်တာစလိုင်းလျံမုံစခေါင်းကမျှော်လင့်ပါတယ်
ကျွန်တော်မြင်ကတော့ဒါတော့ကျွန်တော်တူဦးထဲမြင်ပေါ့နော်ဖြစ်ပေါ်လာတဲ့အနေထားအားလုံးကိုတုံ့တက်ပြီးတော့ကျွန်တော်မြင်တာတော့အခုလာမယ့် August လဒုတိယပတ်တွင်းမှာကျွန်တော်တို့တွေ့ဆုံဖို့ဆုံးဖြတ်ထားပါတယ်အဲ့ဒီကျွန်တော်တို့တွေ့ဆုံလိုက်လို့ရှိရင်တော့ကျွန်တော်တို့ single text ဆိုတော့နှစ်ဖက်စလုံးက finalize လုပ်နိုင်နေမယ်လို့ကျွန်တော်မျှော်လင့်တယ်ဘာလို့ဆိုတော့ကျွန်တော်တို့ဖက်ကတော်တော်လေးပြင်ဆင်နေပြီဆိုရဖက်ကလည်းပြင်ဆင်လာမယ်လို့မျှော်လင့်တယ်ဆိုတော့အဲ့ဒါကိုနှစ်ဖက်စလုံးက finalize လုပ်လိုက်လို့ရှိရင်ကျွန်တော်အကြာဆုံးကြာမှနှစ်လထက်ပိုမမြင်ဘူးနလာအတွင်းမှာတော့ကျွန်တော်တို့အနေနဲ့လက်မှတ်ထိုးနိုင်တဲ့အလားအလာအများကြီးရှိပါတယ်လို့ကျွန်တော်အဲ့လိုပဲပြောချင်ပါတယ
်။လာမယ့်တင်းငွေတွေနေ့မှာတော့ NCCT အဖွဲ့ဟာ UPWC အဖွဲ့ဒူဥက္ကဋ္ဌပြည်တော်စုဝန်ကြီးဦးအောင်မင်းအပါအဝင်မြန်မာငင်းကြေးစင်တာကတာဝန်ရှိသူတွေနဲ့မြစ်ကြီးနားမြို့မှာအလို့သဘောတွဲဆုံဆွေးနွေးဖို့ရှိနေပါတယ်။ လိုင်ဇာမြို့မှာကျင်းပခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးဆွေးနွေးပွဲကို NCCT မှာပါဝင်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့16ဖွဲ့နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းမြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF တို့ပါဝင်တက်ရောက်ခဲ့တာဖြစ်ပါတယ်။ဝိုင်းပြည်သွေးစည်းညီညွတ်ရေးပါတီ WSA မိုင်းလာခေါ် NDAA နဲ့နာဂမျိုးသားဆိုရှယ်လစ်ကောင်စီ NSENK တို့ကိုဖိတ်ကြားခဲ့ပေမဲ့တက်ရောက်တာမရှိခဲ့ပါဘူး
။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးဆွေးနွေးပွဲကျင်းပရာလိုင်ဇာမျိုးကနေ VOA သတင်းတော်ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အခုမြန်မာသတင်းတွေခဏထားပြီးတော့ဒေတာရင်းအခြေအနေတွေကိုကြည့်အောင်ပါ။အရင်ဆုံးတော့ VNN တရုတ်ဆက်ဆံရေးအခြေအနေကိုပြောပြပါမယ်။ VNN နိုင်ငံအနေနဲ့သူတို့ရဲ့နိုင်ငံခြားရေးမူဝါဒဟာတိုင်းပြည်လွတ်လပ်ရေးကိုကာကွယ်ဖို့သာရည်ရွယ်တဲ့အကြောင်းကြာသပတေးနေ့မှာပဲပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံပေါ်မိကိုအားထားနေရတာကိုအဆုံးသတ်နိုင်ဖို့အတွက်နိုင်ငံရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့ကွန်မြူနစ်ပါတီတွေကထင်ရှားတဲ့အဖွဲ့ဝင်တွေကနေနိုင်ငံထိပ်ပိုင်းခေါင်းဆောင်တွေကိုစာရေးသားတောင်းဆိုခဲ့ပြီးတဲ့နောက်မှာပဲဒီမှတ်ချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။အပြည့်အစုံကိုဟန်ဝိုင်းမြို့ကနေ VOA သတင်းတော်မာရီယန်ဘရောင်းကသတင်းပေးပို့ထားပါရရှင်။တရုတ်နဲ့နီနီကက်ကက်ဆက်ဆံနေတာကိုအဆုံးသတ်ဖို့အစိုးရကိုတိုက်တွန်းထားတဲ့ကွန်မြူနစ်ပါတီအထင်ကရအဖွဲ့ဝင်တွေရဲ့အိတ်ဖွင့်ပေးစာနဲ့ပတ်သက်လို့မေးမြန်းချိန်မှာဗီယက်နမ်နိုင်ငံသားရဲ့ဝင်ကြီးဌာနကသူတို့ရဲ့နိုင်ငံသားရဲ့မူဝါဒအပေါ်ကြာတာပရိနေကကာကွယ်ပြီးတော့ပြောဆိုသွားခဲ့ပါတယ်။ဗီယက်နမ်ရဲ့လက်ရှိမူဝါဒဟာနိုင်ငံတကာဆက်ဆံရေးမှာလွတ်လပ်မှုယုံကြည်အားထားမှုနဲ့ကွဲပြားခြားနားမှုတွေကိုကာကွယ်ဖို့ရည်ရွယ်တဲ့အကြောင်းဗီယက်နမ်နိုင်ငံသားရဲ့ဝင်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်လေဟိုက်ပင်းကပုံမှန်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာအခုလိုပြောဆိုသွားခဲ့တာပါဗီယက်နမ်ရဲ့နိုင်ငံသားရဲ့မူဝါဒဟာကမ္ဘာစက်ခုံပေါ်မှာတိုင်းပြည်ရဲ့နေထောက်ကိုမြင့်တင်ဖို့သာမကတိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုကိုလည်းရောင်မြန်ထင်ထက်ပြသနိုင်ဖို့အကြီးအကျယ်အထောက်အကူပြစ်စေတဲ့အကြောင်းလည်းသူကပြောဆိုခဲ့တာပါဗီယက်နမ်ကွန်မြူနစ်ပါတီတဲကထင်ရှားတဲ့အဖွဲ့ဝင်60လောက်ကနေပါတီရဲ့အမြင့်ဆုံးအဆင့်ဖြစ်တဲ့ဗဟိုကော်မတီကိုဒီတစ်ပတ်အစောပိုင်းကပေးပို့ခဲ့တဲ့အိတ်ဖွင့်ပေးစာထဲမှာတော့တရုတ်နိုင်ငံရဲ့အလွန်ကျွံတောင်းဆိုချက်တွေကိုလိုက်ရောရတဲ့အတွက်ဗီယက်နမ်ကတန်ဖိုးကြီးကြီးပေးဆက်ခဲ့ရတယ်လို့ဖော်ပြထားပါတယ်။ဗီယက်နမ်နိုင်ငံကလည်းပိုင်ဆိုင်ချောင်းပြောဆိုထားတဲ့ရေပိုင်တဲ့နေရာမှာတရုတ်ကရေနံတူးစင်တိစောက်ခဲ့တဲ့မေလမှာပဲနှစ်နိုင်ငံကြားတနမန်ရေးအရာပဋိပက္ခတွေသတင်းပတ်အတန်ကြာဖြစ်ခဲ့ပြီးတဲ့နောက်ဒီစာကိုပေးပို့ခဲ့တာပါ။ဒါပေမဲ့လည်းတိုင်ဖုန်းမုန်တိုင်းအန်ဒီယေကိုရှောင်ဖို့တရုတ်ကနေသူတို့ရေနံတူးစင်ကိုဒီလာဆန်းမှာပဲဖယ်ရှားခဲ့ပါတယ်။အစစ်မြေခေါင်းဆောင်တွေစီပေးပို့တဲ့အိတ်ဖွင့်ပေးစာထဲမှာလက်မှတ်ရေးထိုးခဲ့တဲ့သူတွေတဲ့ဗီယက်နမ်ဝင်ကြီးချုပ်နှစ်ဦးအတွက်အကြံပေးပုဂ္ဂိုလ်ဖြစ်တာဝန်ယူခဲ့သူပါမောက်ခတွန်လိုင်းလည်းပါဝင်ပါတယ်
။ Last night not happening. That's to indeed in me kitchen mode.vì cái lá thư này là nhân danh những người đảng viên
nhưng anh em từ về đi từ trên bê bô cái để xài thu gia chắc cả rồi lâm mẹ dễ thua từ đây ha cũng như nên party quân đi phết để lùi biểu số cái đó luôn nghe đây là nên nghe đúng ha nên anh em cha tân nam sát sanh gì tên mà là cái gì mà ở thứ thứ phim mì là đúng ha việt nam sát mưu dùng người mà tiêu sản chỉ gì sản áp giá mưu gì cho tiêu lâu từ mà nhà bia tiêu sống để thì phết cái để tuổi lên bổ số là cái đó phết bài ဗီယက်နမ်ရဲ့အကြီးဆုံးကုန်သွယ်ဘက်ဖြစ်တဲ့တရုတ်နိုင်ငံကိုပင်လယ်ရေချောင်းဆိုင်ရာနိုင်ငံတကာတရားရုံးမှာတရားစွဲဖို့အတွက်လဲကွန်မြူနစ်ပါတီဗဟိုကော်မတီကိုပေးပို့တဲ့စာထဲမှာတိုက်တွန်းထားပါတယ်
။ဗာကြည့်ရကိုယ်တော်လည်းခုတ်တုံခုတ်အဲ့ရနော်နိုင်မတ်ဒီလီဇာမာဒန်
အမောက်ကတွန်လိုင်းကတော့ဗီယက်နမ်အစိုးရအနေနဲ့တရုတ်နိုင်ငံကိုအလျှော့ပေးရလွန်းတဲ့အတွက်လူလူကပါတီပေါ်ယုံကြည်မှုတွေဆုံးရှုံးရတယ်လို့ပြောဆိုခဲ့တာပါ။စာထဲမှာလက်မှတ်ရေးထိုးသူနောက်တဦးကတော့ဗီယက်နမ်ကုန်သည်ကြီးများနဲ့ဆက်မှုလုပ်ငန်းရှင်များအဖွဲ့ရဲ့ဒုဥက္ကဋ္ဌဟောင်းလည်းဖြစ်ဝန်ကြီးချုပ်ရဲ့သုတေသနဘုတ်အဖွဲ့ဝင်ဟောင်းလည်းဖြစ်တဲ့အသက်69နှစ်အရွယ်ဖန်ချီလန်းပါ။ဗီယက်နမ်နေနဲ့တရုတ်ကိုအမိခိုကင်းဖို့အတွက်အိန္ဒိယတောင်ကိုရီးယားဂျပန်နဲ့တခြားအရှေ့တောင်အာရှနိုင်ငံများအသင်းဝင်နိုင်ငံတွေနဲ့ပုံမထိတွေ့ဆက်ဆံပြီးတရုတ်ပေါ်အမိခိုကင်းအောင်လုပ်ဖို့လိုတယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်။ဒါ့အပြင်ဗီယက်နမ်နေနဲ့အဖွဲ့အစည်းတွေကိုစနစ်တကျပြုပြင်ပြောင်းလဲဖို့လည်းလိုအပ်တယ်လို့ပြောပါတယ်။ဥပမာကွန်မြူနစ်ပါတီအနေနဲ့အခုလက်ရှိလှုပ်ဆောင်နေသလိုဆိုရှယ်လစ်စနစ်ကျင့်သုံးပြီးဈေးကွက်စီးပွားရေးကိုဖွံ့ဖြိုးတိုးတက်စေချင်တယ်ဆိုရင်လည်းအတိတ်ပဲဖွင့်ဆိုချက်တွေရှင်းရှင်းလင်းလင်းမရှိတာကြောင့်ခက်ခဲလိမ့်မယ်လို့ပြောဆိုခဲ့ပါတယ်။ ဒီယူဆဟာကွန်မြူနတီပါတီကိုဖယ်ရှားပစ်ဖို့မဟုတ်ပဲတိဆောက်ဖို့သာဖြစ်ပြီးပြုပြင်ပြောင်းလဲရမယ့်အတိတ်ပဲဖြစ်တယ်လို့လည်းပမောက်ခတွန်လိုင်းကပြောပါတယ်။အပြောင်းလဲမရှိပဲဒီတိုင်းသာဆက်သွားနိုင်မယ်ဆိုရင်တော့ပြည်သူလူထုရဲ့ယုံကြည်မှုတွေကျဆင်းလာရကပါတီလည်းပြိုကွဲသွားလိမ့်မယ်လို့သတိပေးခဲ့ပါတယ်ရှင်။ VOA ကနေတောက်ကြနေမနေ့ကင်းစီဇန်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုကြံနေသေးတဲ့သတင်းဆောင်မတစ်ပုဒ်ကိုပြောပြပါမယ်။နိုင်ငံရဲ့ယထာစနစ်ကိုအဆင့်မြင့်တင်ဖို့အတွက်ဒေါ်လာ23ဘီလီယံတန်နဲ့ရှစ်နှစ်စီမံကိန်းကိုထိုင်းစစ်အစိုးရအနေနဲ့ဒီတစ်ပတ်ထဲမှာအတည်ပြုလိုက်ပါတယ်။လူထုရဲ့မကျေနပ်မှုတွေကိုထုတ်ဖော်ခွင့်ပိတ်ပင်လိုက်ပြီးတဲ့နောက်ပိုင်းအစိုးရနဲ့သူ့ရဲ့မူဝါဒတွေကိုဝေဖန်မှုတွေလည်းစိတ်သုံးခဲ့ရပါတယ်။ဒါပေမဲ့ဗန္ဓာရေးဝန်ကြီးဟောင်းကစစ်အစိုးရအနေနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုအပေါ်အလွန်အာရုံစိုက်လွန်းတယ်လို့သတိပေးလိုက်ပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီး VOA သတင်းတော်ရွန်ကော်ဘန်ပေးပို့ထားတဲ့သတင်းလွှာကိုကိုငိမ့်ညန်းကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။နိုင်ငံရဲ့စီးပွားရေးကိုတိုးတက်ဖို့နဲ့ပုံပြန်ဖော်ဖို့အတွက်ခြေလှမ်းတစ်ခုအနေနဲ့ထိုင်းစစ်အစိုးရကအခြေခံအဆောက်အုံတွေတည်ဆောက်ဖို့ဒေါ်လာ20ဘီလီယံသုံးမယ်လို့ဒီပတ်မှာကြေညာခဲ့တာပါ။ဒီ၈နှစ်ကြာမဲ့စီမံကိန်းဟာထိုင်းနိုင်ငံရဲ့ဆက်မှုလုပ်ငန်းတွေရှိတဲ့အရှေ့ဘက်ပင်လယ်ကမ်းနဲ့အရှေ့မြောက်ဒေသတွေကိုတရုတ်နဲ့ဆက်သွယ်တဲ့အမြန်ယထားတွေအပါအဝင်ယထားလန်ဆက်သွယ်မှုတွေကိုအဆင့်မြင့်တင်မှာဖြစ်ပါတယ်။အာဆီယံနိုင်ငံတွေအကြားကုန်သွယ်ရေးအတားအဆီးတွေရော့ကျစေပြီးစီးပွားရေးမြင့်တင်ဖို့အတွက်2015မှာစတင်မဲ့အာဆီယံစီးပွားရေးအသိုက်အဝန် AEC အတွက်နိုင်ငံကတာဝန်ရှိသူတွေဘလို့ပြင်ဆင်နေတယ်လဲဆိုတာဒီလုပ်ငန်းကပြနေပါတယ်လို့အာရှဖွံ့ဖြိုးမှုဘဏ် ADB ကစီးပွားရေးပညာရှင် Lesman Atapitz ကပြောပါတယ
် The military administration and the advisor really value connectivity
စစ်ဆိုးရနဲ့သူတို့အကြံပေးတွေဟာလမ်းပတ်ဆက်သွယ်ရေးကိုအတော်ပဲအလေးထားပါတယ်သူတို့ရဲ့ပတ်ဝန်းကျင်နိုင်ငံတွေနဲ့ဆက်သွယ်ဖို့လွတ်နေတဲ့လမ်းတွေပိုကြီးတဲ့စီးပွားရေးဇုံတွေအကြောင်းပြောတဲ့အခါအာဆီယံစီးပွားရေးအတိုင်းအဝိုင်း AEC အတွက်တင်မကပါဘူးတရုတ်နဲ့ပါယထာလန်ဖောက်ဖို့ပြောဆိုနေကြတာပါဒါဟာ AEC ထက်ပိုပါတယ်သူတို့ဟာဒေတာရင်းပူးပေါင်းဆောင်ရွက်မှုတွေလမ်းပတ်ဆက်သွယ်မှုတွေအကြောင်းပြောဆိုနေကြတာပါ
နိုင်ငံရေးအရှုပ်ထွေးတွေလာပေါင်းများစွာဖြစ်နေခဲ့ပြီးမေလ22ရက်နေ့မှာအာဏာသိမ်းခဲ့တဲ့စစ်အစိုးရဟာတရုတ်နဲ့စီးပွားရေးဆက်သွယ်မှုတွေတိုးမြှင့်ဆောင်ရွက်လာခဲ့ပါတယ်။အထူးသဖြင့်စိုက်ပျိုးရေးထုတ်ကုန်တွေဖြစ်တဲ့ဆန်ဇဘာကိုအစိုးရချင်းသဘောတူညီမှုကနေပြီးတော့တိုးမြှင့်တင်ပို့လာတာပါ။ပြီးခဲ့တဲ့ဝန်ကြီးချုပ်ရင်လက်ရှိနာဝထရာဦးဆောင်တဲ့အရတားအစိုးရတုန်းကလည်းလမ်းပန်းဆက်သွယ်ရေးအတွက်သုံးဖို့အစီအစဉ်တစ်ခုတင်ပြခဲ့ပါသေးတယ်။ဒါပေမဲ့65ဘီလီယံတန်တဲ့ဒီအစီအစဉ်ဟာပွင့်လင်းမြင်သာမှုမရှိဘူးလို့ဝေဖန်ခံရပြီးနောက်ပိုင်းမှာတရားရုံးကခွင့်မပြုခဲ့ပါဘူး။ Brookel Dune ပိုင်ဆိုင်မှုစီမံခန့်ခွဲမှုအကြံပေးအဖွဲ့ကခေါင်းဆောင် Adrian Dune ကစစ်အစိုးရအနေနဲ့ဒီလုပ်ငန်းတွေအပေါ်ပိုပြီးပွင့်လင်းမြင်သာမှုနဲ့ကြီးကြပ်သွားမယ်လို့အများကမျှော်လင့်တဲ့အကြောင်းစီးပွားရေးဆွေးနွေးပွဲတစ်ခုမှာပြောခဲ့ပါတယ
်။ What people are waking up to is actually that these people may actually have some quite sensible plans for the economy and that
ဒီလူတွေမှာစီးပွားရေးအတွက်အဓိပ္ပာယ်ရှိတဲ့အစီအစဉ်တွေရှိတယ်လို့လူတွေသဘောပေါက်လာကြပါပြီ။နောက်ပြီးအခြေခံစောက်နေမှာ45ရာခိုင်နှုန်းလောက်လက်မထိုးရတဲ့အတွက်20ရာခိုင်နှုန်းလောက်လျှော့သုံးပြီး10ရာခိုင်နှုန်းလောက်ပိုရလာနိုင်ပါတယ
်။နိုင်ငံရေးပြည်ပခတွေနဲ့အစိုးရစန့်ကျင်ရေးဆန္ဒပြမှုတွေကြောင့်2014ခုနှစ်နှစ်ဦးပိုင်းမှာထိုင်းနိုင်ငံအနေနဲ့စီးပွားရေးဆုပ်ယူခဲ့တဲ့အတွက်စစ်အစိုးရအနေနဲ့စီးပွားရေးကိုဦးစားပေးအနေနဲ့တိုးတက်အောင်လှုပ်ဆောင်နေတာပါ။အထွေထွေရွေးကောက်ပွဲမတိုင်ခင်မှာစစ်အစိုးရလုပ်ရမယ့်အလုပ်ဟာနိုင်ငံရေးတည်ငြိမ်မှုအတွက်ပဲဖြစ်တဲ့လို့2011ခုနှစ်မတိုင်ခင်ကဒီမိုကရက်ပါတီဦးဆောင်တဲ့အစိုးရလက်ထက်မှာဗန်နာရေးဝန်ကြီးလုပ်ခဲ့တဲ့ကွန်ချက်တီဂါဗနစ်ကပြောပါတယ
် There's a great temptation by both the private sector and by the those in power to sort of try to push through
အာဏာရနေတဲ့သူတွေကရောပုဂ္ဂလိကတွေကပါအခုလိုစီမံကိန်းကြီးကြီးမားမားလုပ်ဖို့တိုက်တွန်းဆွဲဆောင်မှုတွေရှိနေပါတယ်ဒါကောင်းပါလေဒါပေမဲ့သူတို့ရဲ့အချင်းတွေကိုအကျိုးရှိရှိသုံးနေတယ်လို့ကျွန်တော်မထင်ပါဘူးသူတို့လုပ်ရမယ့်အလုပ်ကစီးပွားရေးဆုံးဖြတ်ချက်တွေချဖို့မဟုတ်ပါဘူးသူတို့ရဲ့အလုပ်ဟာအလုပ်မဖြစ်တဲ့နိုင်ငံရေးစနစ်ကိုပြုပြင်ဖို့လို့ကျွန်တော်ထင်ပါတယ
်ဒါပေမဲ့စေဆိုးရဟာဘန်ကောက်မှာလျှက်စစ်ရထားလမ်းစောက်ဖို့အဓိက highway line တွေကိုပြင်ဆင်ဖို့နဲ့ရထားခေါင်းတွဲအသစ်တွေထပ်ဝယ်ဖို့တွေကိုဆက်လက်လှုပ်ဆောင်နေပါပြီခင်ဗျာ